မင်္ဂလာညနေခင်းပါသောရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေ2020ပြည့်နှစ်မတ်လ16ရက်တနင်္လာနေ့ညနေခင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ19နဲ့25တို့ကနေဓာတ်ရိုက်နားဆင်နိုင်ပါပြီရှင်။ဒီညနေခင်းအတွက်အစီအစဉ်မှုကကျမစုမော်ပါရှင်
။မင်္ဂလာပါကျွန်တော်ရန်နိုင်ပါတနင်္လာနေ့ညနေခင်းသတင်းတွေကိုမစုမော်နဲ့အတူကြီးညာပေးသွားမှာဖြစ်ပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုကိုကာကွယ်တားဆီးတဲ့အနေနဲ့မြန်မာနိုင်ငံပါဝင်ကမ္ဘာနိုင်ငံအသီးသီးကလူမှုရေးရဲ့နေ့စဉ်လှုပ်ရှားသွားလာမှုတွေကိုပို့ပြီးတော့ကန့်ကွက်လာပြီးတော့အိန္ဒိယမြန်မာနယ်စပ်တဝက်လောက်ကိုလည်းမနေ့ကစပြီးတော့ပိတ်လိုက်ပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုကြောင့်ကမ္ဘာစီးပွားရေးပေါ်သက်ရောက်မှုတွေကိုထိန်းချုပ်ရေးအတွက်အမေရိကန်ဘူဘန်ကအရေးပေါ်ကာလဆောင်ရွက်မှုဖြစ်တဲ့အတူနှုံသတ်မှတ်ချက်ကို3ရာခိုင်နှုန်းနီးပါးအထိရှော့ချလိုက်ပါတယ်။ဒီနိုင်ငံမှာကျင်းပတဲ့ဒေသနာရွေးကောက်ပွဲမှာရွေးကောက်ပွဲပထမအကြော့မှာတော့လက်ရှိ Paris မြို့တော်ပေါ်အနိုင်ရသွားပါတယ်။ဒီလိုနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုအခုညနေခင်းမှာကြားဖို့ရှိပါတယ်ဗျာ
။ဟုတ်ကဲ့ပါရှင်။တနင်္လာညနေခင်းအတွက်သောရရှင်တွေကိုတင်ဆက်ပေးမယ့်ထိတ်တန့်ရောက်သတင်းလွှာတွေကတော့ကမ္ဘာနဲ့မှာပြန့်နှံ့နေတဲ့ COVID-19 ကပ်ရောဂါဟာအမေရိကန်ပြည်ထောင်စုထဲမှာလူမှုအတိုင်းဝိုင်းကနေကူးစက်ပြန့်ပွားနေပြီဆိုပြီးကျန်းမာရေးပညာရှင်တွေကယုံကြည်ထားကြလို့ဒီလိုအခြေအနေမှာတော့အမေရိကန်စေယုံတွေဘလို့ပြင်ဆင်ထားကြပါသလဲဆိုတဲ့သတင်းလွှာနဲ့အတူမြန်မာရွှေပြောင်းလုံတမာ9သိန်းထက်မနည်းအလုတ်လုတ်ကိုင်းနေတဲ့မလေးရှားနိုင်ငံမှာတော့ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူက400ကျော်ရှိသွားလို့မလေးရှားရောက်မြန်မာတွေရဲ့သွားလာရေးအခြေအနေဘယ်လိုရှိပါသလဲ
ဒီ KL နေရာမျိုးမှာတော်တော်များများမနည်းအဲ့လိုနေမျိုးမှာတော့အရင်နေသွားတာတွေ့ရတယ်ဟုတ်တယ်မဖြစ်မနေလာမယ်လို့
တော့ဒီသတင်းပေးပို့ချက်နဲ့အတူပြည်ထောင်စုလွှတ်တော်မှာဒီကနေ့ဖွဲ့စည်းပုံပြင်ဆင်ရေးဥပဒေကြမ်းမဲခွဲတဲ့အခြေအနေနောက်ပြီးတော့ရှမ်းမြောက်ပိုင်းမှာရှိတဲ့ဘိန်းဆိုင်ခင်းတွေရှိတဲ့ပန်စေးဒီပြည်သူစခန်းတွေကဆေးရေးအခြေအနေတွေအကြောင်းတွေကိုလည်းတင်ဆက်ပေးဖို့ရှိပါတယ်အခုရင်းဆုံးကတော့တနင်္လာညနေခင်းအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုကိုရန်နိုင်နဲ့အတူပြောပြပေးပါမယ်ရှင
်ကမ္ဘာတော်မှာရှိတဲ့အစိုးရတွေဟာကိုရိုနာဗိုင်းရပ်စ်ကူးစက်မှုကိုကာကွယ်တားဆီးဖို့ချိုးပန်းတဲ့အနေနဲ့အများပြည်သူတွေရဲ့နေအိမ်စင်ပုံမှန်သွားလာမှုတွေကိုပို့ပြီးတော့ကန့်သတ်ထိန်းချုပ်တာတွေလှုပ်လာနေပါတယ်။အမေရိကန်ပြည်ထောင်စုမှာတော့ဒီနေ့အစပြီးတော့ကျောင်းတွေအတော်များများကိုပိတ်လိုက်ပြီးတော့လူဦးရေအများဆုံးဖြစ်တဲ့ Los Angeles နဲ့ New York မြို့တွေမှာတော့အများပြည်သူပန်းဖြေသွားလာကြတဲ့ရုပ်ရှင်ရုံတွေကိုပိတ်သွားမှာဖြစ်တယ်လို့ကြေညာလိုက်တယ်လို့စားတောက်ဆိုင်တွေအနေနဲ့လည်းဆိုင်မှာထိုင်စားတာမျိုးတွေကိုခွင့်မပြုဘဲအင်္ဂိုပါဆယ်မာရာမျိုးကိုပဲရောင်းချသွားဖို့ရှိနေပါတယ်။ထားပြင်ဥရောပဘက်ကနယ်သာလန်နိုင်ငံမှာဆိုရင်လည်းရုပ်ရှင်ရုံတွေနဲ့စားတောက်ဆိုင်တွေကိုပိတ်လိုက်ပြီးတော့ check နဲ့ Austria နိုင်ငံတွေမှာတော့လူတွေကိုအပြင်မထွက်ပဲအိမ်မှာပဲနေကြဖို့အမိန့်ထုတ်ထားပါတယ်။တူရကီမှာတော့ yes sign တွေနဲ့ညဘက်ဖွင့်တဲ့ night club တွေကိုပိတ်ပစ်ဖို့တူရကီပြည်ထောင်စုဝန်ကြီးဌာနကပြောထားပါတယ်။ဒါပြင် New Zealand နိုင်ငံမှာဆိုရင်တော့လူစုလူဝေးတွေမလုကြဖို့လူ900ထပ်ပို့တဲ့အခမ်းအနားတွေမလုကြဖို့ကိုဒီနေ့မှတားမြစ်လိုက်ပါတယ်။ချိန်ထဲမှာပဲပုံဟန်မင်းကြီး Francis ကလည်းလာမဲ့ Easter သတင်းပတ်ဝတ်ပြုစုတောင်းပွဲတွေကိုလူလူတွေမပါဘဲနဲ့လှုပ်သွားမှာဖြစ်တယ်ဆိုပြီးတော့ Vatican ဘက်ကကြေညာပါတယ်။ Coronavirus ဟာလူတစ်ယောက်ကနေတစ်ယောက်ကိုအလွယ်တကူကူးစက်နိုင်တာကြောင့်တာဝန်ရှိသူတွေကအခုလိုလူစုလူဝေးအခမ်းအနားတွေမလုပ်ဆောင်ဖို့တားဆီးနေကြတာဖြစ်ပါတယ်။ကမ္ဘာ့ကျန်းမာရေးတာဝန်ရှိသူတွေကတော့ Coronavirus ကိုကာကွယ်နိုင်ဖို့အတွက်လက်ရှိတာအပြင်နေမကောင်းဘူးဆိုရင်ကုပ္ပါဒါကိုတယောက်ထဲတည်တန့်ခွဲပြီးနေဖို့ညွှန်ကြားထားပါတယ်။ဒီနေ့မနက်ပိုင်းအထိတော့ကမ္ဘာတော်မှာ Coronavirus ကူးစက်ခံထားသူ36,900ကျော်သွားပြီဖြစ်ပြီးတော့တည်ဆုံးသူစုစုပေါင်းဟာ6,500ကျော်ရှိသွားပြီဖြစ်ပါတယ်ခင်ဗျာ
။ဥရောပတလွာ COVID-19 Coronavirus ကူးစက်မှုနှုန်းမြင့်တက်လာနေတာနဲ့အမျှထိန်းချုပ်နိုင်မှုကိုစ조사နေကြပါဗျ။ Netherlands နိုင်ငံမှာတော့မနေ့တနင်္ဂနွေနေ့ကအထူးယောဂါပိုးကူးစက်သူကလူနာအသစ်186ဦးရှိတဲ့အတွက်ကူးစက်သူစုစုပေါင်းက1,135ဦးထိရှိသွားပြီလို့အမျိုးသားပတ်ဝန်းကျင်နဲ့ပြည်သူ့ကျန်းမာရေးသိပ္ပံစီးရင်နေအရာသိရပါဗျ။ယောဂါကူးစက်ပြန့်နှံ့မှုကိုထိန်းချုပ်နိုင်မှုအတွက်ကျောင်းနေတဲ့ Clay Train Center တွေကို April 6ရက်နေ့အထိပိတ်ထားမယ်လို့ Netherlands အစိုးရကမနေ့ကကြေညာခဲ့ပါဗျ။ပြင်သစ်နိုင်ငံမှာတော့ယောဂါပိုးကူးစက်သူက9,400ကျော်ရှိသွားပြီးတည်ဆုံးသူက128ဦးထိရှိလာနေတဲ့အတွက်ကပ်ရောဂါအနေနဲ့အမြင့်မားဆုံးအခြေအနေအဆင့်3ဖြစ်တိုးမြင့်သတ်မှတ်လိုက်ပြီးနိုင်ငံတွင်းကနေရာတချို့ကိုလည်းဝင်ထွက်သွားလာခွင့်နေကန့်သတ်လိုက်ပါတယ်။ COVID-19 ယောဂါပိုးကူးစက်သူ3ဦးတွေ့ရှိထားတဲ့ယူကရိန်းဘက်မှာတော့နိုင်ငံတကာဆက်ဆက်နေတဲ့ရထားလမ်းကားလမ်းနဲ့လေယာဉ်ခီးစဉ်တွေအင်္ဂါနေ့ကနေစပြီး April 3ရက်နေ့အထိဆိုင်းငံ့ထားမယ်ဆိုပြီးယူကရိန်းနိုင်ငံသားရေးဌာနကတနင်္ဂနွေနေ့ကကြေညာပါတယ်။ဂျာမနီနိုင်ငံဘက်မှာတော့ဒီပိုးကူးစက်သူက4,800ကျော်ရှိသွားပြီးတည်ဆုံးသူက12ဦးထိရှိနေပါတယ်။ယောဂါကူးစက်မှုကိုထိန်းချုပ်နိုင်မှုဂျာမနီနဲ့ထိစပ်နေတဲ့ပြင်သစ်ဆွစ်ဇာလန်ဩစတြေးလျလူဇင်ဘတ်နဲ့ဒိမတ်စ်နယ်စပ်တွေကိုဒီကနေ့ကစပြီးတော့တစိမ့်တစ်ပိုင်းပိတ်ထားကြောင်းဂျာမနီပြည်ထရေးဝန်ကြီးကမနေ့ကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်။စပိန်မှာတော့တနင်္ဂနွေနေ့အထိယောဂါပိုးကူးစက်ခံရသူက2,900ကျော်နဲ့တည်ဆုံးသူက280ကျော်ရှိတဲ့အတွက်အသွားအလာအဝင်ထက်တွေကိုတစိမ့်တစ်ပိုင်းအဖြစ်15ရက်ကြာပိတ်ပင်ထားပါတယ်ရှင်။
က ကိုရိုနာဗိုင်းရပ်စ်ကူးစက်မှုကိုဟန်တားဖို့ကြိုးပမ်းတဲ့အနေနဲ့မြန်မာနိုင်ငံပါဝင်နေတဲ့ဒေသကနေအဝင်ထွက်တစ်ဝက်လောက်ကိုမနေ့တနင်္ဂနွေနေ့ကစဖိတ်လိုက်ပြီလို့အိန္ဒိယကကြေညာလိုက်ပါတယ်။ဘင်္ဂလားဒေ့ရှ်နဲ့နေဂျာဒေသတွေလည်းအဝင်ထွက်အလုံးကိုတင်းတင်းကြပ်ကြပ်ဆစ်ဆီးနေပါတယ်။မြန်မာဘင်္ဂလားဒေ့ရှ်နီပေါ်ဘူတန်နိုင်ငံတွေနဲ့နေဆက်တလျှောက်မှာဂိတ်အနေငယ်ကလွဲလို့ဖြတ်တန်းခွင့်ပိတ်မှဖြစ်သလိုပါကစ္စတန်နိုင်ငံနဲ့နေဆက်ဂိတ်တွေအလုံးကိုလည်းတင်းတင်းကြပ်ကြပ်နေညတကောင်ကစဖိတ်လိုက်ပြီလို့ပြည်ထောင်ဝင်ကြီးဌာနကအမိန့်ထုတ်ခဲ့တာပါ။ပြီးခဲ့တဲ့တောက်ချာနေ့ကကိုရိုနာဗိုင်းရပ်စ်ကြောင့်ဒုတိယတစ်ယောက်ထပ်ပြီးသေဆုံးခဲ့တဲ့ကြောင်းအတည်ပြုပြီးနယူးဒေလီမြို့မှာတော့ကျောင်းတွေရုပ်ရှင်ရုံတွေကိုလည်းအစိုးရကပိတ်ထားလိုက်ပါတယ်။ကိုရိုနာဗိုင်းရပ်စ်စတင်ကူးစက်ခဲ့တဲ့တရုတ်နိုင်ငံနဲ့နီးကပ်ပြီးတော့လူဦးရေတန်း 1,300 ရှိတဲ့အိန္ဒိယနိုင်ငံမှာအခုချိန်ထိတော့ရောဂါကူးစက်သူ80ကျော်ပဲရှိသေးတယ်လို့တရားဝင်ထုတ်ပြန်ထားပါတယ်။သေဆုံးခဲ့တဲ့သူတွေထဲကတယောက်ဖြစ်တဲ့အသက်86နှစ်အရွယ်အမျိုးသမီးရဲ့သားဟာပြီးခဲ့တဲ့ February လအတွင်းဆွစ်ဇာလန်နဲ့အီတလီတွေကိုသွားခဲ့ပြီးတော့ match လအတွင်းကဆေးရုံတင်ခဲ့ရတယ်လို့လည်းအစိုးရရဲ့ကြေညာချက်မှာဖော်ပြထားပါတယ်။လူစုလူဝေးတွေကိုရှောင်ကျဉ်တဲ့အနေနဲ့အိန္ဒိယနိုင်ငံမှာနာမည်ကြီးအိန္ဒိယ Premier League ခေါ် Cricket အားကစားပွဲကိုလည်းရွှေ့ဆိုင်းလိုက်တဲ့အကြောင်းကြေညာထားပါတယ်ခင်ဗျာ
။ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုကြောင့်ကမ္ဘာစီးပွားရေးပေါ်မှာတက်ရောက်မှုတွေကိုထိန်းချုပ်နိုင်ရေးအတွက်အမေရိကန်ဗဟိုဘဏ်ကအရေးပေါ်ကာလဆောက်ရွက်မှုဖြစ်နေအတိုးနှုန်းသတ်မှတ်ချက်ကို3ရာခိုင်နှုန်းနီးပါးအထိလျှော့ချကြောင်းမနေ့တနင်္ဂနွေနေ့ကကြေညာလိုက်ပါတယ်။ဒီလိုကြေညာလိုက်ပြီးတဲ့နောက်မှာတော့ဒီကနေ့တနင်္လာနေ့မှာအာရှအစုရှယ်ယာဈေးတွေကကျဆင်းသွားပါတယ်။ဆစ်ဒနီမှာရှိတဲ့ဘန်မတ်အညွန်ကိန်းက9ရာခိုင်နှုန်း၊ဟောင်ကောင်ဟမ်ဆန်အညွန်ကိန်းက2ရာခိုင်နှုန်းကျဆင်းသွားပြီးတော့တောင်ကိုရီးယားနဲ့ဂျပန်မှာတော့အစုရှယ်ယာဈေးအနည်းငယ်ပြန်ပြီးတော့တက်လာပါတယ်။တရုတ်နိုင်ငံမှာတော့ဒီကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုကြောင့်ဇန်နဝါရီလနဲ့ဖေဖော်ဝါရီလအတွင်းစီးပွားရေးလုပ်ငန်းတွေလက်လီအယောင်ဆိုင်တွေအတော်လေးကိုအထိနာခဲ့ရတယ်လို့တရုတ်မျိုးသားစီးရင်အင်ဌာန MBS ကဒီကနေ့ပြောပါရတယ်။2020ပြည့်နှစ်ပထမနှစ်လအတွင်းမှာတော့တရုတ်နိုင်ငံရဲ့ကုန်ချောထုတ်တဲ့လုပ်ငန်းက 13.5 ရာခိုင်နှုန်းကျဆင်းခဲ့ပြီးတော့စက်ရုံကုန်ထုတ်လုပ်ရေးလုပ်ငန်းတွေနဲ့ကုန်ကျန်းပစ္စည်းတွေထောက်ပံ့နိုင်ရေးအခြေအနေတွေကိုလည်းရိုက်ခတ်ခဲ့တယ်လို့တရုတ်မျိုးသားစီးရင်အင်ဌာနရဲ့ပြောခွင့်ရကပြောပါရတယ်။ဒါပေမဲ့အခုလိုအခြေအနေတွေကတော့ရေတိုးပြဿနာတွေသာဖြစ်ပြီးဒုတိယလေးလပတ်မှာတော့အခြေအနေတွေကိုပြန်ပြီးထိန်းချုပ်လိုက်မယ်လို့လည်းသူကပြောပါတယ်ရှင်
VOE American တန်ညနေဘက်မြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီအထိလိုင်းဒိုမီတာ70 kHz 10683ရလိုင်းဒိုမီတာ19 kHz 15563ရလိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လည်ပေးနေပါတယ်ခင်ဗျာ
ဒီကနေ့တနင်္လာနေ့ညနေခင်းနောက်ဆုံးရသတင်းတွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ COVID-19 လို့ခေါ်တဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်မှုအန္တရာယ်တွေကိုကာကွယ်တဲ့အနေနဲ့ရောဂါဖြစ်ပွားမှုနှုန်းများတဲ့နိုင်ငံတွေကနေမြန်မာနိုင်ငံကိုလာတဲ့သူတွေကိုသတ်မှတ်ထားတဲ့နေရာတွေမှာနှစ်ပတ်ကြာတီးခြားခွဲပြီးစောင့်ကြည့်စစ်ဆေးတာတွေလုပ်သွားမယ်လို့ဗဟိုရောဂါကူးစက်တိုက်ဖျက်ရေးဌာနဒုတိယညွှန်ကြားချက်မှူးဒေါက်တာခင်ခင်ကြီးကပြောလိုက်ပါတယ်။
quarantine ဆိုတာ facility based quarantine ဆိုတာလည်းရှိတယ်။သေရုံမှာလည်းဖြစ်နိုင်တယ်။အော်ဒါမှမဟုတ် home quarantine လည်းဖြစ်နိုင်တယ်အဲ့မှာဆိုကျွန်တော်တို့ quarantine လုပ်ဖို့အတွက်ဒီ waiver key စေရုံမှာတော့ဒီတချို့တွေကို quarantine လုပ်တယ်ပြီးလို့ရှိရင်တောင်းကလာမျိုးသမီးနဲ့ကလေးစေရုံမှာလုပ်တယ်ပြီးလဲဘူးခွင့်ဆင်းတဲ့နိုင်ငံကြောင်မှာလုပ်ဖို့အတွက်လည်းဒီနေ့ဆိုတော်တော်ကြီးပြင်ဆင်ပြီးပြီးဒီအသင်းပြုခွင့်မှာရှိတယ်ကျွန်တော်တို့ဒီကျမိုင်းနဲ့အားစားဝင်ကြီးဌာနပါဆောက်ဝင်မှာလည်းလုပ်ဖို့ရှိတယ်ပေါ့နော်ဒါဆိုဘယ်မှာလုပ်မလဲဘသူတွေကိုဘယ်ပို့မလဲဒါကတော့လူနာနည်းများပုံမူတည်တာပေါ့
မြန်မာနိုင်ငံကြားရေးဝန်ကြီးဌာနကမတ်လ15ရက်နေ့ညစွဲနဲ့ထုတ်ပြန်လိုက်တဲ့ချင်းကြားချက်ထဲမှာတော့တရုတ်နိုင်ငံဟူဘေးပြည်နယ်နဲ့တောင်ကိုရီးယားနိုင်ငံဒေဂူးနဲ့ဂျောင်မုတ်ပြည်နယ်တွေကို14ရက်အတွင်းခရီးသွားထားတဲ့သူတွေကိုမြန်မာနိုင်ငံတွင်းကိုဝင်ခွင့်ပေးမှာမဟုတ်ဘူးလို့ပြောထားပါတယ်။ဒါမဲ့လည်းအဲ့ဒီဒေသတွေကမြန်မာနိုင်ငံသားတွေကိုတော့ပြည်ဝင်ခွင့်ပေးထားပြီးတီးခြားခွဲပြီးစောင့်ကြည့်စစ်ဆေးသွားမှာလို့ပြောပါတယ်။ဒါပြင်ယောဂဖြစ်ပွားမှုများတဲ့တောင်ကိုရီးယား၊တရုတ်၊အီတလီ၊အီရန်၊ပြင်သစ်၊စပိန်နဲ့ဂျာမနီနိုင်ငံကလာတဲ့သူတွေကိုတော့14ရက်ကြာတီးခြားခွဲပြီးစောင့်ကြည့်စစ်ဆေးသွားမှာဖြစ်ပြီးတော့တန်တမာနေအနေနဲ့ကတော့သူတို့ရဲ့နေအိမ်တွေမှာဘယ်သူနဲ့မှမတွေ့ပဲတီးခြားခွဲပြီးနေရမှာဖြစ်တယ်လို့ဆိုထားပါတယ်။ဒါပြင်မြန်မာနိုင်ငံကိုလာတဲ့သူတွေအနေနဲ့လေယာဉ်ပေါ်မတက်ခင်မှာ COVID-19 ယောဂလက္ခဏာကင်းရှင်းကြောင်းသက်ဆိုင်ရာနိုင်ငံတွေကအတိအမှတ်ပြုထားတဲ့ကျန်းမာရေးအဖွဲ့အစည်းတွေရဲ့ထောက်ခံစာပါဖို့လိုအပ်ပြီးတော့မြန်မာနိုင်ငံကိုရောက်တဲ့အခါမှာလည်းကျန်းမာရေးစစ်ချက်ပုံစံမှာအချက်လက်ဖြည့်တာလေးစစ်ဆေးမေးမြန်းမှုတွေကိုဖြေဆိုရမှာဖြစ်တယ်လို့လည်းသိရပါတယ်ခင်ဗျာ။
အီရန်နိုင်ငံမှာတော့အမေရိကန်ပြည်ထောင်စုဦးဆောင်တဲ့ညွန်ပေါင်းတပ်ဖွဲ့တွေရဲ့စစ်အခြေစိုက်စခန်း စနေနေ့တုန်းကဒုံးကျည်တွေနဲ့တိုက်ခိုက်ခံရလို့ညွန်ပေါင်းတပ်ဖွဲ့ဝင်3ဦးနဲ့အီရတ်တပ်ဖွဲ့ဝင်2ဦးတို့ထိခိုက်ဒဏ်ရာရသွားတယ်လို့အမေရိကန်စစ်တပ်ပြောခွင့်ရကပြောဆိုလိုက်ပါတယ်။အဲ့ဒီစစ်အခြေစိုက်စခန်းကိုဒုံးကျည်25လုံးထက်မနည်းပစ်ခတ်ခဲ့တယ်လို့ညွန်ပေါင်းတပ်ဖွဲ့ရဲ့ပြောခွင့်ရကပြောပါတယ်။အီရတ်သတင်းတွေမှာတော့အဲ့ဒီစစ်အခြေစိုက်စခန်းကိုဒုံးကျည်33လုံးနဲ့တိုက်ခိုက်ခဲ့တာဖြစ်ပြီး23လုံးကတော့မပေါက်ကွဲခဲ့ဘူးလို့ပြောပါတယ်။စနေနေ့ကတိုက်ခိုက်မှုကတော့အရင်ဖြစ်နေကြပုံစံတိုင်းမဟုတ်ဘဲနဲ့နေ့လယ်ဘက်မှာတိုက်ခိုက်ခံရတာဖြစ်ပါတယ်။ဒီစစ်စခန်းမှာတော့ပြီးခဲ့တဲ့ဗုဒ္ဓခူးနေ့ကလည်းဒုံးကျည်တွေနဲ့တိုက်ခိုက်ခံရပြီးတော့အဲ့ဒီတိုက်ခိုက်မှုမှာပဲအမေရိကန်တပ်ဖွဲ့ဝင်2ဦးနဲ့ဗြိတိန်ဆေးမှုတဦးတို့သေဆုံးပြီး14ဦးထပ်မံဒဏ်ရာရခဲ့ပါတယ်။စနေနေ့တုန်းကတိုက်ခိုက်မှုတွေတွင်မှာထိခိုက်ဒဏ်ရာရသွားတဲ့ညွန်ပေါင်းတပ်ဖွဲ့ဝင်တွေဟာဘယ်နိုင်ငံကတပ်ဖွဲ့ဝင်တွေဖြစ်တယ်ဆိုတာကိုတော့ထုတ်ပြန်ကြေညာခြင်းမရှိသေးသလိုဘယ်သူကမှလည်းသူတို့ရဲ့လက်ချက်ဖြစ်တယ်ဆိုတာကိုထုတ်ဖော်ပြောဆိုခြင်းမရှိသေးပါဘူးရှင်။
ဒီမိုကရက်ပါတီတွင်သမ္မတလောင်းအဖြစ်အဓိကရှင်ပြိုင်နေကြတဲ့ဒုသမ္မတဟောင်းဂျိုးဘိုင်ဒန်နဲ့ဗမော့ပြည်နယ်ထက်လွတ်တော်မဲ့ဘာနီဆန်ဒါစ်တို့မနေ့ကဝါရှင်တန်မြို့တော်မှာဒီ CNN ရုပ်သံမှာအခြေတင်စကားစစ်ထုတ်ပွဲကျင်းပပြီးတော့ကိုရိုနာဗိုင်းရပ်စ်တိုက်ဖျက်ရေးအစီအစဉ်တွေနဲ့ပတ်သက်လို့အစီအစဉ်တွေကိုချပြခဲ့ကြသလိုတူနဲ့တူလည်းအပြန်အလှန်ထိုးနှက်ဝေဖန်ခဲ့ကြပါတယ်။တယောက်နဲ့တယောက်6ပြည်လောက်အခွာရက်ပြီးစကားစစ်ထိုးကြတဲ့ဆွေးနွေးပွဲမှာပြည်သက်တယောက်ကမှဖိတ်ကြားခဲ့ခြင်းမရှိခဲ့ပါဘူး။အမေရိကန်ပြည်ထောင်စုမှာလူ90ထပ်ပို့ပြီးမဆုဝေးဖို့ကျန်းမာရေးဆိုင်ရာအရာရှိတွေကသတိပေးထားတဲ့အချိန်လေးဖြစ်တာကြောင့်ပါတီတွင်သမ္မတကိုယ်စားလှယ်လောင်းတွေရဲ့စကားစစ်ထိုးဘက်ကိုပြည်သက်တွေမပါဘဲချင်းမာခဲ့တာပါ။ဒီနောက်တွေရဲ့မေးခွန်းတွေကိုတော့ဂျိုးဘိုင်ဒန်ရောဘာနီဆန်ဒါစ်ရောနဲ့ညောင်စလုံးကဖြေကြားခဲ့ပါတယ်။အမေရိကန်ပြည်ထောင်စုမှာပြည်သူအလုံးကိုကျန်းမာရေးစောင့်ရှောက်မှုပေးနိုင်အောင်ပြည်ပြင်ပြောင်းလဲရတော့မယ်လို့အထက်လွှတ်တော်အမတ်ဘာနီဆန်ဒါစ်ကပြောပါတယ်။ဒုသမ္မတဟောင်းဂျိုးဘိုင်ဒန်ကတော့ပြည်နယ်တိုင်းမှာအ ਨੇ စုအလွယ်တကူကားမောင်းပြီးဗိုင်းရပ်စ်ပိုးကူးစက်မှုရှိမှရှိစစ်ဆေးနိုင်မယ့်နေရာ10ခုစီရှိဖို့နဲ့လင်းလင်းမြန်မြန်စမ်းသပ်နိုင်မယ့်နေရာတွေရှိဖို့လိုတဲ့အကြောင်းပြောဆိုသွားပါတယ်ခင်ဗျာ။
ပြင်သစ်နိုင်ငံမှာတော့ကိုရိုနာဗိုင်းရပ်စ်ကူးစက်မှုပြန့်နှံ့မှုတွေဖြစ်နေချိန်မှာပဲဒေသန္တရရွေးကောက်ပွဲတွေကိုမနေ့တနင်္ဂနွေနေ့ကကျင်းပခဲ့ပြီးတော့ပြင်သစ်နိုင်ငံသားတွေလည်းမဲပေးကြမှာဖြစ်ပါတယ်ဒါပေမဲ့လည်းဗိုင်းရပ်စ်ကူးစက်မှုအနေနဲ့ကြောင့်မဲပေးတဲ့သူအရေအတွက်ညှော်နေခဲ့ပြီးတော့စုစုပေါင်းမဲပေးသူအရေအတွက်ကတော့40ရာခိုင်နှုန်းအောက်ပဲရှိတယ်လို့ရိုက်တာသတင်းဌာနကပြောပါတယ်ပဲရစ်မြို့တော်ဝင်ရဲ့နေရာအတွက်ရေကောက်ပွဲမှာတော့လက်ရှိပဲရစ်မြို့တော်ဝင်အန်ဟစ်ဒကိုကမဲရေအတွက်30ရာခိုင်နှုန်းရခဲ့ပြီးတော့ပြင်သစ်သမ္မတမက်ခရွန်ရွေးချယ်ခဲ့တဲ့ကိုယ်စားလှယ်အင်ဂျက်ဗီဇွန်ကကိုအနိုင်ရရှိသွားပါတယ်ရှင်ကမ္ဘာနဲ့ပြန့်နှံ့နေတဲ့ COVID-19 ကပ်ရောဂါဟာအမေရိကန်ပြည်ထောင်စုထဲမှာလူမှုအတိုင်းဝိုင်းကနေကူးစက်ပြန့်ပွားနေပြီလို့ကျန်းမာရေးဆိုင်ရာကြွမ်းကျင်သူတွေကယုံကြည်ထားကြပါတယ်။လောလောဆယ်သိထားတဲ့ကူးစက်သူပမာဏထက်အများကြီးပိုများနိုင်တယ်လို့လည်းပြောထားပါတယ်။ဒီအချိန်တွေမှာတော့ COVID-19 ရောဂါဖြစ်နေတဲ့သူတွေကိုကူးသနိုင်ဖို့အမေရိကန်ဆေးရုံတွေမှာဘလို့ပြင်ဆင်ထားကြပါသလဲ။သတင်းနောက်ကယ်ရွန်ပီယာဆန်ရဲ့သတင်းကိုအခြေခံပြီးတော့မဆုမျက်မုံကပြောပြပေးပါမယ်ရှင်
။တရုတ်နိုင်ငံမှာ COVID-19 ရောဂါစတင်ကူးစက်ပြန့်နှံ့နေတဲ့ကအမေရိကန်ပြည်ထောင်စုဆေးရုံတွေကယောဂကူးစက်ပညာရှင်တွေသတိပြုမိခဲ့ကြပြီးကျန်းမာရေးစောင့်ရှောက်မှုပေးနေသူတွေအဆင့်တင့်ဖြစ်နေရေးအတွက်အာရုံစိုက်လုပ်ခဲ့ကြပါတယ်
။ We're updating the skills and
ကျန်းမာရေးဝန်ထမ်းတွေကိုယောဂနဲ့ပတ်သက်တဲ့နောက်ဆုံးအခြေအနေတွေကုသနည်းတွေအကြောင်းအသိပေးနေပါတယ်။ကိုယောဂမကူးအောင်လို့ကာကွယ်တဲ့ဝတ်စုံတွေကိုဘယ်လိုဝတ်ရမလဲ၊ချွတ်ရမလဲဆိုတာတွေကအစသိအောင်ပြောပြနေပါတယ်လို့ Cleveland ဆေးရုံကဆရာဝန်ဒေါက်တာ Robert Wiley ပြောပြခဲ့တာပါ။တချို့ဆေးရုံတွေမှာအင်မတန်ကူးစက်နိုင်တဲ့ယောဂါရှင်တွေကိုကုသတဲ့အထူးဆေးရုံစခန်းတွေရှိပါတယ်။ဒါပေမဲ့ဆေးရုံတိုင်းက COVID-19 ယောဂါဖြစ်နေသူတွေကိုကုသနိုင်ဖို့အဆင်သင့်ဖြစ်နေပါရဲ့လား
? That's a very difficult question to answer.
သိခဲ့ခဲ့တဲ့မိကမှဖြေရမယ်ဆိုရင်လူနာဘလောက်များတယ်ဆိုတဲ့အပေါ်မှာမူတည်ပါတယ်။လူနာသိမ့်များဘူးဆိုရင်တော့ကုသဖို့နိုင်ပါတယ်။လူနာသိမ့်များနေရင်တော့ထိထိရရကုသပေးဖို့အဆင်သင့်ဖြစ်တဲ့ဆေးရုံကဘာမှမရှိသေးပါဘူးလို့ Medstar Washington ဆေးရုံကဒေါက်တာ Glenn Worthman ပြောပြသွားတာပါ။နိုင်ငံတော်တော်များများမှလူနာတွေကိုတယ်လီဖုန်းပေါ်ကနေတဆင့်ဒါမှမဟုတ် Skype လို့ online ပေါ်ကတဆင့်ဆက်သွယ်ကြဖို့ဆရာဝန်တွေကတိုက်တွန်းနေပါတယ
် This is an excellent solution to both normal influenza season
ပုံမှန်ရာသီတုပ်ကွေးယောဂအတွက်ရော COVID-19 ယောဂအတွက်ပါသိကောင်းတဲ့နည်းဖြစ်ပါတယ်လူနာအခြေအနေကိုမြန်မြန်ဆန်ဆန်သုံးသပ်နိုင်တယ်သူတို့သိကြတာကိုပြောပြနိုင်တယ်ဆေးရုံတင်ဖို့လိုတဲ့လူနာဆိုရင်ဆေးရုံတက်နိုင်အောင်စီစဉ်နိုင်တယ်ဆေးရုံလာစရာမလိုတဲ့လူနာဆိုရင်လည်းအန်ရကင်းအောင်နှီးပေးနိုင်ပါတယ်လို့မစ္စရီတက္ကသိုလ်ဆေးရုံကဒေါက်တာစတီဗင်ဝစ်ပြောပြခဲ့တာပါဆေးရုံအပြင်မှာတဲထိုးပြီးတော့စစ်ဆေးတာကားအောင်မစင်းပဲစစ်ဆေးတာမျိုးကလည်းနှီးကောင်းတစ်မျိုးဖြစ်ပါတယ်
80-85% of patients don't need to be hospitalized.
ဆေးရုံတင်စရာမလိုတဲ့လူနာ80ကနေ85ရာခိုင်နှုန်းကအိမ်မှာပဲနေနိုင်ပါတယ်။အဲ့ဒီလိုလူနာမျိုးတွေအနေနဲ့ဆေးရုံတွေလာမဲ့အစားဒီလိုမျိုးစမ်းသပ်နိုင်မယ်ဆိုရင်သိတ်ကောင်းပါတယ်လို့ဒေါက်တာဂလန်ဟော့စမန်ကမြင်ပါတယ်။ဆေးရုံတွေမှာအဖြေကိုရက်ပိုင်းထက်နာရီပိုင်းအတွင်းမှာသိရှိနိုင်အောင်ဆေးစစ်ခွင့်ပြုရေးအတွက်လည်းယောဂထိ ंछ ုပ်ကာကွယ်ရေးဌာန CDC ကစီစဉ်နေပါတယ်။အခုလိုမျိုးယောဂတုံ့ပြန်ကုသတဲ့နေရာမှာအရေးပေါ်ကန်းတွေကဆရာဝန်တွေ၊သူနာပြည့်တွေ၊တခြားလူနာတွေကိုယောဂမကူအောင်ဘယ်လိုလုပ်မလဲဆိုတာကအဓိကစိန်ခေါ်မှုဖြစ်ပါတယ်။ COVID-19 ယောဂအတွက်ဆေးမရှိသေးတာနဲ့အတိအကျကုသနည်းမရှိသေးတာကအားလုံးအတွက်စိန်ခေါ်မှုဖြစ်နေတယ်လို့ဆရာဝန်တွေကပြောကြပါတယ်။ဒါကြောင့်ပိုးမကူအောင်လောလောဆယ်အကောင်းဆုံးလုပ်နိုင်တာကတော့ပိုးတက်တာဖြစ်တယ်လို့အကြံပြုနေကြပါတယ်ရှင
်။မြန်မာရှေ့ပြောင်းလို့တမား၅သိန်းတဲ့မနဲ့အလုလုကင်နေတဲ့မလေးရှားနိုင်ငံရဲ့အခြေအနေနဲ့ပတ်သက်လို့တင်ပြချင်ပါတယ်။မလေးရှားနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူ400ကျော်ရှိသွားပြီမို့မလေးရှားရောက်မြန်မာတွေအဖို့သွားရေးလာရေးတွေကအဆအတော်လေးသတိထားနေကြရပါပြီ။အစ္စလမ်ဘာသာဝင်တွေဆိုရင်ဗလီဝတ်ပြုကျောင်းတွေကိုသွားနိုင်ဖို့တော့ခက်လာတယ်ဆိုပြီးမလေးရှားနိုင်ငံမြန်မာတန်ရုံးကိုစားပြုပြီးမလေးရှားရောက်မြန်မာတွေကိုအကူအညီပေးနေတဲ့ကိုတီးယားမောင်မောင်ကပြောပြပါတယ်။
429ပေါ့ဒီနေ့အထိသူတို့ဟိုလောက်ကားတာနောက်ထပ်ထပ်ပြီးဟိုလောက်ကဲလူ190ပေါင်းလာတာပေါ့နော်190ကဒါဒီရက်ထဲမှာထပ်ပြီးအစ်စ်ထပ်ဖြစ်တဲ့လူတွေပေါ့
ဟုတ်ကဲ့
အဲ့တော့ဟိုစုစုပေါင်း429ကတော့သူတို့တရားဝင်ထုတ်ပြန်ထားတယ်ပေါ့ကျင်ထွက်တဲ့လူကြီးတစ်ချက်ပြန်ကြည့်မယ်ဆိုရင်တော့နည်းနည်းလေးဟိုတာပေါ့ငကူထက်စိတ်မထွက်ကြတော့ဘောနော်နည်းသွားတယ်ပေါ့သိမထွက်ကြတော့ဘူးဆိုတော့သူတို့လည်းဒီယောဂနဲ့ပတ်သက်ပြီးတော့သူတို့ရဲ့ဒီအလုပ်ရုံစိတ်ယုံတွေမှာလည်းဒါမျိုးတွေနဲ့ပတ်သက်ပြီးတော့ပြောပြထားတဲ့ခါကြတော့လေငကူလိုမျိုးအပြင်ထွက်တာမျိုးတော့သိမတွေ့ရတော့ဘူးပေါ့ဆိုတော့မနေ့ကတတိယနေ့မျိုးဆိုလို့ရှိရင်ဒီ KL နေရာမျိုးမှာတော်တော်များများလာကြတယ်ပြီဆိုတော့မနေ့ကအဲ့လိုနေမျိုးမှာတော့အရင်နေသွားတာတွေ့ရတယ်ဟိုသိမဖြစ်မနေလာမယ့်လူတော့ပဲလာပြီးတော့လေတချို့တွေကြာလို့ရှိရင်သိတဲ့အပြင်ထွက်တာမျိုးသိမရှိတော့ဘူးဒီကလေးတောက်ချာနေတာသူတို့ဒီမလေးရှားတော့ပုံမှန်တောက်ချာနေသူတို့ဒီအဲတက်ကြတာပေါ့နော်အဲ့ဒီတက်တဲ့ဟိုဗလီပွဲမှာတော့မှသူတို့ဟိုငကိုတက်တဲ့ပုံစံမျိုးထက်အရင်နေသွားတယ်တချို့တွေဆိုလို့ချင်းတက်တော့မတက်တော့ပေါ့နော်ဘာလို့အဓိကတော့ကျန်းမာရေးရသူတို့ဘာမို့ကုဆက်ယောဂါဖြစ်နိုင်မဲ့အနေအထားမျိုးရှိလို့သူတို့ကအဲ့လိုမျိုးပေါ့ဒီလိုမျိုးတောက်ချာနေမျိုးတော့မှဗလီတက်တာတွေနေသွားတယ
်အာဆီယံနိုင်ငံတွေထဲမှာမလေးရှားနိုင်ငံဟာကိုရိုနာဗိုင်းရပ်စ်ကူးစက်မှုအများဆုံးဖြစ်နေတဲ့နိုင်ငံဖြစ်နေတာကြောင့်မလေးရှားနိုင်ငံကစိတ်ရောအလုပ်ယုံနေလူစုလူဝေးနဲ့အလုပ်လုပ်နေတဲ့နေရာတွေမှာနှာခေါင်းစည်းတွေမဖြစ်မနေတက်ဖို့အာဏာပိုင်တွေကညွှန်ကြားထားသလိုကိုရိုနာဗိုင်းရပ်စ်ကာကွယ်ရေးကူးစက်မပြန့်ပွားရေးပညာရေးလုပ်ငန်းတွေကိုစိတ်ယုံနေမှာအများအပြားလှုပ်လာတယ်လို့လည်းကိုတီးယားမောင်မောင်ကပြောပါတယ်
နောက်ပြီးလုပ်ငန်းခွင်တွေမှာဒီဟာနဲ့ပတ်သက်ပြီးတော့ဒီပညာပေးပေါ့နော်ဟိုဒါတွေကိုဆွေးနွေးပွဲလေးတွေလုပ်ပြီးတာမျိုးတော့နောက်ပြီးဒီလက်ဆေးဟိုအတွက်ကိုတို့ဟိုပါပေါ့ဒီစက်ပြာတို့ဟာမျိုးနောက်ပြီးဒီဟိုပါပေါ့ဒီတက်တော်လိုဟာမျိုးပေါ့နော်အဲ့လိုမျိုးဟာမျိုးတွေနဲ့တို့ကျန်းမာရေးအတွက်အဲတို့ပညာပေးတာတွေရှိတယ်အဲ့ဒါတွေလက်ဆေးရမယ်ဟိုဥစားပေါ့နော်တို့ဒီတချို့ဆိုလို့ရင်ဥစားဘယ်လိုပေါ့ဒီနှာခေါင်းစက်တွေမဖြစ်မနေတက်ရမယ်ဟာမျိုးတွေပေါ့နော်အဲ့လိုမျိုးတွေတို့ပညာပေးတာတွေရှိတယ်ဒါစိတ်ယုံအလုပ်ယုံနေနဲ့ပေါ့
မလေးရှားနိုင်ငံမြန်မာတန်ယုံကတော့ဤဆက်ရာကိုပညာပေးတာမျိုးတွေလောက်တာကလွဲရင်ကိုရိုနာဗိုင်းရပ်စ်နဲ့ပတ်သက်လို့မြန်မာတွေကြားမှာဖြစ်ပွားတာတွေမကြားရသေးတဲ့အတွက်ကြေညာချက်ထုတ်ပြန်တာတွေတော့မရှိသေးဘူးဆိုပြီးကိုတီးယားမောင်မောင်ကဆိုပါတယ်မြန်မာအလုသမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနအလုသမားညွှန်ကြားမှုဦးစီးဌာနကတော့မလေးရှားကိုတရားဝင်စေလွတ်တဲ့အလုသမားပေါင်း2,000ကျော်ရှိပြီးတခြားနည်းလမ်းတွေနဲ့မလေးရှားနိုင်ငံကိုရောက်သွားတဲ့သူတွေအားလုံးပေါင်းရင်မလေးရှားနိုင်ငံမှာမြန်မာအလုသမား9,000တဲ့မနည်းရှိနေပါတယ်ကျမကတော့ထိုင်းအခြေစိုက် VOA သတင်းတောက်မအေးမှဖြစ်ပါရဲ့ရှင
်ဒီကနေ့ပြည်တော်စုလွတ်တော်ကဖွဲ့စည်းပုံပြင်ဆင်ရေးဥပဒေကြမ်းမဲခွဲတဲ့အခြေအနေကိုတင်ဆက်သွားမှာပါနိုင်ငံတော်သမ္မတကလူငင်းချမ်းသာခွင့်ပေးနိုင်တဲ့ပြင်ဆင်ချက်ပါတဲ့ဥပဒေကြမ်းကိုဒီကနေ့မဲခွဲတာမှာလိုအပ်တဲ့မဲအရေးအတွက်မရလို့ပြင်ဆင်ချက်ကရှုံးနေသွားပါတယ်နိုင်ငံတော်သမ္မတကလူငင်းချမ်းသာခွင့်ပေးနိုင်ဖို့ပြင်ဆင်ချက်ပါဝင်တဲ့ပြင်ဆင်ချက်15ခုစလုံးမဲခွဲတာမှာဖွဲ့စည်းပုံတတ်မှတ်ချက်ရဘယ်တစ်ခုမှ85ရာခိုင်နှုန်းမကျော်သွားပါဘူးပြင်ဆင်ချက်15ခုစလုံးရှုံးနိမ့်သွားခဲ့ရပါတယ
်ပုံမှန်104ပုံမှန်ခွဲခခွေပြင်ဆင်မှုအတွက်ထောက်ခံဆန္ဒမဲ403မဲဖြစ်ပါတယ်ထောက်ခံဆန္ဒမဲ
85ရာခိုင်နှုန်းမကျော်တဲ့အတွက်မူလအတိုင်းဖြစ်ကြောင်းကြေညာပါတယ
်ပြည်တော်စုလွှတ်တော်နိုင်ကဦးတီခွန်မြတ်ကပင်စင်ချက်တစ်ခုချင်းစီနဲ့ပတ်သက်လို့အခုလိုကြေညာသွားတာပါဒီကနေ့လွှတ်တော်ကိုယ်စားလှယ်85ရာခိုင်နှုန်းသဘောတူရင်ပြင်ဆင်လို့ရမယ်ပုံမှန်436ခနဲ့အကျုံးဝင်တဲ့ပုံမှန်တွေကိုမဲခွဲရမှာပြည်တော်စုလွှတ်တော်ကိုယ်စားလှယ်တွေရဲ့85ရာခိုင်နှုန်းကျော်ကသဘောမတူတာကြောင့်မူလအတိုင်းပဲထားရှိဖို့ဆုံးဖြတ်ခဲ့ရပါတယ်လက်ရှိဒီဇယ်ဥပဒေမှာတော့တမရကလူငင်းချမ်းသာ권ပေးနိုင်ပေမဲ့အမျိုးသားကာကွယ်ရေးနဲ့လုံခြုံရေးကောင်စီကာလုံရဲ့ထောက်ခံချက်ရမှပေး권ရှိတယ်လို့ပြဋ္ဌာန်းထားတာမို့NLD ဘက်ကတမရကလူငင်းချမ်းသာ권ပေးပိုင်권ရှိတယ်ဆိုတဲ့ပြင်ဆင်ချက်ကိုပြင်ဆင်ခဲ့တာဖြစ်ပါတယ်ဒီအပေါ်ရှုံးနေသွားတာပါဖွဲ့စည်းပုံပြင်ဆင်ချက်တွေမဲခွဲတာ9ရက်မြောက်ရှိပေမဲ့အဓိကကျတဲ့ပုံမှန်တွေဘာတစ်ခုမှမပြင်နိုင်သေးပါဘူးစကလုံးလေးတွေပဲပြင်တဲ့ပြင်ဆင်ချက်နှစ်ခုပဲပြင်နိုင်ဖို့သဘောတူထားပါတယ်ပြင်ဆင်ရေးလှုပ်ဆောင်တာမှာထင်တယ်လို့ဆောင်ရွက်နိုင်တာမရှိတဲ့အပေါ်ပြင်ဆင်ရေးလှုပ်ဆောင်မှုကအပြီးတက်ပြီလားဆိုတဲ့မေးခွန်းတွေထွက်ပေါ်နေပါတယ်ဒီအပေါ်မှာတော့ NLD ပါတီကလွတ်တော်ကိုလေဦးအောင်နိုင်ကအခုလိုဖြေကြားသွားခဲ့ပါတယ
်ကျွန်တော်တို့ဒီဖွဲ့စည်းပုံပြင်ဆင်ရေးဆိုတာကတော့ဒီဥပဒေ2008ဖွဲ့စည်းပုံဥပဒေပေါင်းတဲ့အလုပ်တာပေါ့နော်အဲ့ဒါဖွဲ့စည်းရေးကတော့ဖွဲ့စည်းပုံပြင်ဆင်ရေးအလုပ်မလားနောက်တစ်ခါဖွဲ့စည်းပုံအစ်စ်တစ်ခုပေါ်ပေါ်ရေးကိုစူးစမ်းမလားဆိုတာကတော့ဘုရားနိုင်ငံလုံးအတိုင်းအတာနဲ့ခေါင်းဆောင်တွေရောထွတ်တော်ကိုယ်စားလှယ်တွေရောအဲ့ဒါပြည်သူလူထုတွေရောအကုန်လုံးတိုင်ပင်ဆွေးနွေးပြီးမှအဖြေထုတ်တင်တဲ့ကိစ္စတစ်ခုလို့ထင်ပါတယ်။အဲ့ဒါလမ်းကြောင်းကတော့မဆုံးပါဘူး။ဘာလို့မပြင်ဆင်ရေးဒီလွတ်တော်အတွင်းကစ조사တဲ့ဟာဘောင်ကတော့အကန့်အသတ်အတားဖြစ်သွားတယ်မနော်။အခုဒီအမဲရလက်ကြောင်ကျွန်တော်တို့လည်းအများကြီးဟိုမျှော်လင့်ထားခဲ့ပါတယ်။တပ်မတော်ဘက်ကပူးပေါင်းဆောင်ရွက်နေတယ်လို့မျှော်လင့်ထားခဲ့ပေမဲ့အခုလိုမဲရလက်ထွက်လာတဲ့ခါကျတော့အော်တော်တော်လေးစိတ်ပြတ်မိတယ်ပေါ့နော်အဲ့တော့အဲ့တော့နောက်လာပါပါဒီဖွဲ့စည်းပုံပြင်ဆင်ရေးနောက်ရှိဖွဲ့စည်းပုံပြင်ဆင်ရေးနဲ့ပတ်သက်ပြီးတော့နောက်ထပ်ဒီလမ်းကြောင်းတစ်ခုတော့ဟိုပါတီဘက်ကကြိုးစားလိုက်မယ်လို့ယူဆပါတယ
်ဖွဲ့စည်းပုံအခြေခံဥပဒေပုံမှန်436ခနဲ့အကျုံးဝင်တဲ့ပုံမှန်ပေါင်းဟာအခု400နီးပါးရှိပြီးပြည်တော်စုလွတ်တော်ကိုယ်စားလှယ်85ရာခိုင်နှုန်းကျော်သဘောတူမှပြင်ဆင်သွားနိုင်မှာပါမနက်ဖြန်မှာတော့ဥပဒေမူကြမ်းပါပုံမှန်436ပုံမှန်ခွဲခမှအကျုံးဝင်တဲ့ကြံရှိရဲ့ပြင်ဆင်ချက်ပုံမှခွဲတွေကနောက်ထပ်15ခုကိုဆက်လက်မဲခွဲသွားမှာဖြစ်ပါတယ်။ကျွန်မမိခါပါ။ရန်ကုန်ကနေသတင်းပေးပို့နေတာဖြစ်ပါတယ
်။ရှမ်းပြည်မြောက်ပိုင်းကတိုက်ပွဲသတင်းတွေကိုတင်ဆက်ပေးပါမယ်။ရှမ်းပြည်နယ်မြောက်ပိုင်းနန်းခမ်းမြို့နယ်ပန်းစေးပြည်သူ့စစ်စခန်းတွေကို DNL တပ်အံပလောင်တပ်ဖွဲ့ကဝင်ရောက်တိုက်ခိုက်ခဲ့လို့တပ်မတော်ဘက်ကလည်းပန်းစေးပြည်သူ့စစ်ဘက်ကနေစစ်ကူပေးပစ်ခတ်တာတွေလုပ်ခဲ့ပါတယ်။ဒီအနယ်လီဘက်ကတော့ပန်းစေးပြည်သူစစ်စခန်း၅ခုနဲ့အနီးနားဘိန်းခင်းတွေကိုမနေ့ကဝင်ရောက်တိုက်ခိုက်ဖျက်ဆီးခဲ့တာမှာမူရင်းစေးပါဝင်လက်နက်အများပြားသိမ်းဆီးရမိတယ်လို့ပြောပါရယ်မနေ့ကနန်းခမ်းမြို့နယ်တွင်ပန်းစေးပြည်သူစစ်တွေခြေပြုတ်တဲ့ဒေသကဘိန်းချံတွေဖျက်ဆီးပို့ထားတဲ့ဒီအနယ်လီတပ်ဖွဲ့နဲ့ပန်းစေးတာကွန့်ပန်းဆိုင်မန်ပန်နဲ့စာတိုင်ပြည်သူစစ်စခန်းကပြည်သူစစ်တပ်ဖွဲ့ဝင်တွေနဲ့မြန်မာစစ်တပ်ပူးပေါင်းဖွဲ့တို့တိုက်ပွဲဖြစ်ပွားပြီးပြည်သူစစ်တွေရဲ့မူရင်းစေးနဲ့လက်နက်တွေကိုသိမ်းဆီးရရှိခဲ့တယ်လို့ DNL ပြောခွင့်ရဘူမှုကိုက်ကျော်ကပြောပါရယ
်မနေ့ကဒီ9နိုင်ခွဲကျော်ထိုင်နိုင်ကြားမနေ့အဲ့ကနေဆက်မှာညနေ9နိုင်ခွဲအထိပန်းစီပြည်သူစစ်စခန်းပန်းစီပြည်စစ်နယ်မြေနော်အဲ့မှာပန်းစီပြည်သူစစ်နယ်ဒီသမ္မတဘက်ကသံဃာခွန်ခါမာယာတိတုံညာနဲ့နဲ့အဲ့ဒါဖြစ်သွားတာဖြစ်တယ်ဖြစ်ကြတဲ့အကြောင်းကတော့ဒီအဲ့ဒီကမှဒီလူရှိသွားဒိန်းစပီးဒီလောက်တာရှိခဲ့အဲ့မှာဒီတပ်ဖွဲ့ကအဲ့ဒီမှာဖြစ်တဲ့အချိန်ကတော့ဒီလူရှိနဲ့တကဆာမပက်ခဲ့တဲ့အတွက်ဒီမစပြန်တဲ့အတွက်ဖြစ်သွားတာဖြစ်တယ်တကယ်ဖြစ်သွားနေတဲ့အချိန်မှာပဲဒီတို့အဖက်ကတစ်ဖက်ကဒီဒိန်းခင်းတွေလက်ပြီးဖြစ်တဲ့ဒိန်းခင်းအလုံးတော့တင်္ဂါးကအဖေကတော့ဖြစ်နေတယ်တချို့စခန်းတွေကဒီလိုကအဝေးရှင်းလေးနဲ့ရှင်းကြတော့ဒီမူရှိုးကဘိန်းမဲဘောနော်ဘိန်းမဲနေရာ6ချောက်ပြတာနဲ့ရမစီပြာလီတောင်ပြရဲ့လက်နေငယ်မျိုးစုံကနဲ့လေးနဲ့ဒီစီမျိုးစုံအစိုးရကတည်းကတည်းကစီရမြရရှိတယ်ဒီပြည်သူအပေါ်ဝင်လဲရှိဦးအရှင်ဖမ်းမိတဲ့ဒီ along the along the ပြရတယ်
တိုက်ပွဲတွင်ပြည်သူစစ်ဘက်ကတပ်ဖွဲ့ဝင်တဦးကြာဆုံးခဲ့ပြီးရှစ်ဦးကိုဖမ်းဆီးရမိကြောင်း DNL ဘက်က3ဦးထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ DNL ဘက်ကသတင်းထုတ်ပြန်ထားပါတယ်။မနေ့က DNL တန်းပလောင်တပ်ဖွဲ့နဲ့ပန်းစေးပြည်သူစစ်ဘက်တို့ကြားဖြစ်ပွားတဲ့တိုက်ပွဲတွင်မြန်မာစစ်တပ်ကလက်နက်ကြီးပစ်ကူပေးခဲ့တယ်လို့တပ်မတော်သတင်းမှပြန်ကြားရေးဖွဲ့တွင်းမှူးဗိုလ်မှူးချုပ်စော်မင်းထွန်းကပြောပါတယ
်။ ကြီးရနာနေရာတူတူကိုစခန်း9နေရာကိုကျော်ငယ်လေးကစခန်းနောက်ဆုံးပြခတ်တိုက်ခိုက်တာရှိပါတယ်။အဲဒီမှာတော့9နာရီခွဲကနေ9နာရီခွဲလောက်ထိကျွန်တော်တိတိမဖြစ်ပါခဲ့တယ်။အစီပြည်သူစေတချို့လည်းကျွန်တော်စာဆုံးထိခိုက်တဲ့အရာရှိရှိပါတယ်။ကံတော်နေကတော့အများနဲ့ပြုတ်ပြီးတက်ဆက်ခဲ့ရတယ်ပြုတ်ပြီးတော့ကျွန်တော်ခေါင်းလိုက်ဝလာမှာပြုတ်ပြီးနေပါတယ
်မနေ့ကပန်းစည်းဒေသကနေစတင်ဖြစ်ပေါ်ခဲ့တဲ့ TNL နဲ့တတ်မတော်ပန်းစည်းပြည်သူစစ်သူကြားကတိုက်ပွဲဟာနတ်ဖက်ကနဲ့နန်းခမ်းကြားကားလမ်းပေါ်သည့်ပြင်းထန်ဖြစ်ပေါ်ခဲ့ပါတယ်မြောက်ပိုင်းမဟာမိတ်အဖွဲ့ဝင်ဖြစ်တဲ့တမ်းပလောင်တပ်ဖွဲ့နဲ့မြန်မာစစ်တပ်တို့ကြားမလဆယ်ရက်နေ့မှာလဲရှမ်းပြည်နယ်မြောက်ပိုင်းမိုးမိတ်မြို့နယ်ရွှေညောင်ပင်ကျေးရွာမှာတိုက်ပွဲဖြစ်ပွားလို့ရွာသား200ကျော်နေရာကနေစွန့်ခွာထွက်ပြေးနေရပါတယ်ရှမ်းပြည်နယ်မြောက်ပိုင်းဒေသမှာတမ်းပလောင်တပ်ဖွဲ့အနေနဲ့မူရင်းစေဝါနေနေရေးကိုလှုပ်ဆောင်နေသလိုဘိန်းဆိုင်နေတဲ့ပြည်သူစစ်ဖွဲ့ဝင်တချို့နဲ့အစဉ်လူလူပြစ်ခတ်တိုက်ခိုက်မှုတွေဖြစ်နေတယ်လို့ဆိုပါရယ်မြန်မာစစ်တပ်ဘက်ကလည်းဒီတော့တွင်မူရင်းစေဝါဖမ်းဆီးမှုတွေတိုးလို့လှုပ်ဆောင်နေတာကြောင့်မူရင်းစေဝါဖမ်းဆီးရရှိမှုတွေတော်တော်များများရှိနေတယ်လို့ထုတ်ပြန်ထားပါရယ်မြန်မာစစ်တပ်ဘက်ကမူရစ်ဆေးတွေဆက်တိုက်ဖမ်းဆီးနေတဲ့လှုပ်ဆောင်ချက်ပေါ်မှာရှမ်းပြည်မူရစ်ဆေးဝါစောက်ကြီးရေးဘွဲ့တာဝန်ခံကိုဆိုင်မင်းကအခုလိုပြောပါရတယ်
။2020ထဲမှာတော့ဒီကူးပြောင်းလာတဲ့ကာလထဲမှာတော့တရုတ်နိုင်ငံတွေဖိအားပေးလာတယ်။ဖိအားပေးလာတဲ့ပုံမှာဒီကတော့ဒီမူဆယ်မြို့ပေါ်မှာအခြေစိုက်ပြီးတော့မှစီးပွားရေးလုပ်ကိုင်နေတဲ့ဒီလူစစ်တွေကိုစက်မတော်အမြင်နဲ့နေရာပြောင်းရှိခိုင်းတာတွေရှိတယ်။ဒီဟာရဲ့နောက်ဆက်တွဲပေါ့နော်။ဒီဖမ်းဆီးမှုတွေတက်တိုက်ပြုတ်လာတယ်။မူရင်းစေဝါထုတ်လုပ်တဲ့ဒီတိုင်းတွေကလက်နဲ့ကနေပတ်သက်တာတွေရှိတယ်။တပ်မတော်ကတော့ဒီဖန်စီရမိတဲ့အချိန်မှာပိုင်ရှင်နဲ့ဆိုတဲ့ဟာကြီးညာတဲ့ဟာတော့သူတို့ကုန်ပိတ်ခါကိုထိပါမှာကိုသူတို့စိုးရိမ်တယ်လို့မြင်မိတယ်။ဒါပြလို့ဆိုတော့ဘီတုစစ်ဆိုတာကဒီတပ်မတော်ရဲ့လက်အောက်ခံလက်နဲ့ကန်ပုတ်စုဖြစ်တယ်
တချို့ဖန်စီရမိတဲ့မူရစ်ဆေးတွေဟာဒေသခံဗီဒူစစ်ဖွဲ့ဝင်တချို့နဲ့ဆက်ဆက်ကောင်းဆက်ဆက်မယ်လို့တမတော်သတင်းမှပြန်ကြားရေးဖွဲ့ပြောခွင့်ရဘူမှုချုပ်စော်မင်းထွန်းက VOA ကိုပြောဆိုခဲ့ပါတယ်ကျွန်တော်နိုင်ကွန်းအိမ်ပါ VOA မြန်မာပိုင်းဌာနကနေသတင်းပေးပို့ထားပါတယ
်တနင်္လာညနေခင်းအတွက်နောက်ဆုံးရသတင်းလွှာတွေသတင်းပေးပို့ချက်တွေကို VOA ရဲ့သောရရှင်နေနာဆင်ခဲ့ရတာဖြစ်ပါတယ်ရှင် VOA ကနေအခုထုတ်လွှင့်ပေးနေတဲ့ရေဒီယိုညနေခင်းအစီအစဉ်ပြီးပြီးချင်းမှာပဲ VOA မြန်မာပိုင်းရဲ့ TV အစီအစဉ်ကိုည9နာရီကနေ9နာရီခွဲအထိစောင့်မျှော်ရှုစားနိုင်ကြပါတယ်ရှင်နောက်9နာရီကြာည9နာရီကနေ10နာရီအထိထုတ်လွှင့်ပေးမယ်ရေဒီယိုမြန်မာပိုင်းရဲ့အစီအစဉ်တွေကိုတော့လိုင်းဒိုမီတာ1925 30နဲ့လိုင်းလက်မီတာ190တို့ကနေစောင့်မျှော်နားဆင်နိုင်ပါတယ်ရှင်အစီအစဉ်လေးအဆုံးမသက်ခင်မှာတော့နောက်ဆုံးရသတင်းချင်းချုပ်ကိုကိုရနိုင်တလှည့်ပြောပြပေးပါရှင
်။ကမ္ဘာပေါ်မှာရှိတဲ့ဆိုးရွားတွေဟာကိုရိုနာဗိုင်းရပ်စ်ကူးစက်မှုကိုကာကွယ်တားဆီးနိုင်ဖို့ကြိုးပမ်းနေတဲ့အနေနဲ့များပြည်သူတွေရဲ့နေထိုင်ပုံမှန်သွားလာလို့ရှားမှုတွေကိုပို့ပြီးတော့ကန့်သတ်ထိန်းချုပ်တာတွေလှုံ့ဆော်လာနေပါတယ်။အမေရိကန်ပြည်တော်စုမှာတော့ဒီနေ့ကဆက်ပြီးတော့ကျောင်းတွေအတော်များများကိုပိတ်လိုက်ပြီးတော့လူရေအများဆုံးဖြစ်တဲ့ Los Angeles မြို့နဲ့ New York မြို့တွေမှာတော့အများပြည်သူပန်းဖြေသွားလာကြတဲ့ရုပ်ရှင်ရုံတွေကိုပိတ်သွားမှာဖြစ်တယ်လို့ကြေညာလိုက်သလိုစားတောက်ဆိုင်တွေအနေနဲ့လည်းဆိုင်မှာထိုင်စားတာတွေကိုခွင့်မပြုဘဲအင်္ဂိုပါဆယ်မာရာတွေကိုပဲရောင်းချသွားဖို့ရှိနေပါတယ်။အချိန်နှင်းမှာပဲပုံဟမ်မင်းကြီး Francis ဟာလည်းလာမယ့် Easter သတင်းပတ်ဝတ်ပြုစုတောင်းပွဲတွေကိုလူလူတွေမပါဘဲနဲ့လှုပ်သွားမှာဖြစ်တယ်ဆိုပြီးတော့ Vatican ဘက်ကကြေညာပါတယ်ဒီနေ့မနေ့ပိုင်းဒီကမ္ဘာတဝက်မှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံထားသူ36,900ကျော်သွားပြီဖြစ်ပြီးတော့သေဆုံးသူစုစုပေါင်းဟာ6,500ကျော်ရှိသွားပြီဖြစ်ပါတယ်။ COVID-19 လို့ခေါ်တဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်မှုအနေအထားကိုကာကွယ်တဲ့အနေနဲ့ရောဂါဖြစ်ပွားမှုနှုန်းများတဲ့နိုင်ငံ9နိုင်ငံကနေမြန်မာနိုင်ငံကိုလာတဲ့သူတွေကိုသတ်မှတ်ထားတဲ့နေရာတွေမှာနှစ်ပတ်ကြာတိကျခွဲပြီးတော့စောင့်ကြည့်စစ်ဆေးသွားမှာဖြစ်တဲ့ဆိုပြီးတော့ဗဟုရောဂါကူးစက်တိုက်ဖျက်ရေးဌာနဒုတိယညွှန်ကြားရေးမှူးဒေါက်တာခင်ခင်ကြီးကပြောလိုက်ပါတယ်မြန်မာနိုင်ငံသားရေးဝန်ကြီးဌာနကမတ်လ15ရက်နေ့ကထုတ်ပြန်လိုက်တဲ့ကြေညာချက်ထဲမှာတော့တရုတ်နိုင်ငံဟူပေပြည်နယ်နဲ့တောင်ကိုရီးယားနိုင်ငံဒေဂူနဲ့ဂျောက်ကုတ်ပြည်နယ်တွေက14ရက်တွင်သွားထားတဲ့သူတွေကိုမြန်မာနိုင်ငံအတွင်းကိုဝင်ခွင့်ပေးမှာမဟုတ်ဘူးလို့ပြောဆိုထားပါတယ်ခင်ဗျာ
တနင်္လာညနေခင်းအတွက်နောက်ဆုံးရသတင်းချင်းချုပ်ကိုကိုရန်နိုင်ကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဒီညနေခင်းအတွက်အစီအစဉ်ထုတ်လို့ရမှုနဲ့အယ်ဒီတာကတော့ကိုကျော်ကျော်သိန်းဖြစ်ပါတယ်။စပိုင်းဆိုင်ရာအသံဖတ်အင်ဂျင်နီယာကတော့ Car Stalins ဖြစ်ပါတယ်ရှင်။ကျွန်မကစုမမဒီညနေခင်းအစီအစဉ်တွေကိုအစီအစဉ်မှုဖြစ်တာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုညနေခင်းအစီအစဉ်ဒီမှာပဲအဆုံးသတ်ပါမယ်ရှင်။နောက်9နာရီကြာည9နာရီကနေ10နာရီထိထုတ်လွှင့်ပေးမယ်ညပိုင်းအစီအစဉ်မှာပြန်ပြီးတော့ဆုံကြရအောင်ပါ။ VOA ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။ VOA ရဲ့သောရရှင်အားလုံးရှင်လန်းချမ်းမြေကြပါစေရှင်
This program has come to you from the Voice of America, Washington.
From Washington, this is VOA.